တရုတ်နိုင်ငံကိုတွားရောက်ပြီးတော့တရုတ်မြန်မာဥပပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့တဲ့ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံကရခိုင်ပြည်သားမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလာရောက်လုပ်ကင်ကြဖို့လိုလားနေတာပါရခိုင်မြောက်ပိုင်းကပဋိပက္ခတွေကြောင့်အထူးသဖြင့်တော့ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေရဲ့ဖိအားပေးမှုနဲ့ကြုံရခြင်းမှာဒေါက်ဆန်းစုကြည်ကတရုတ်နိုင်ငံကိုတွားရောက်လည်ပတ်တာလည်းဖြစ်ပါတယ်ဒါပေမဲ့ရခိုင်ဒေသခံတွေကတော့တရုတ်တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကသူတို့ဒေသမှာတကယ်ပဲအကျိုးဖြစ်စေပါမလားဆိုပြီးစိုးရိမ်နေပါတယ်။လေဗီဟိုဂန်ကြောက်ဖြူမျိုးကပေးပို့တဲ့သတင်းကိုမအေးတန်တာကြောင့်ပြောပြပေးပါဦးခင်ဗျာ
။အမုန်းတရားကင်းတဲ့ကြောင့်ဆိုတဲ့စာရင်ကြီးကိုတော့အင်္ဂလိပ်မြန်မာဘာသာနှစ်မျိုးနဲ့စာရင်ထုတ်ထားတာကြောက်ဖြူဆက်ချက်မှာတွေ့ရပါတယ်။ဒီလိုအေးဆေးမှုတွေတွေ့ရတာကရခိုင်ဒေသကတောင်ပိုင်းမှာဖြစ်ပြီးတော့မြောက်ပိုင်းမှာတော့2019ခုနှစ်ဩဂုတ်လကစလို့လူမျိုးရေးပြည်ပခါတွေဖြစ်စစ်တပ်ရဲ့အင်အားသုံးနှိမ်နှင်းမှုတွေနဲ့လူနည်းစုရောဟင်ဂျာ9သိန်းကျော်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။ရခိုင်ဒေသကိုနိုင်ငံသားစီးပွားရေးရင်းနှီးမြှုပ်နှံမှုတွေဝင်အောင်လို့ကြိုးပမ်းနေတဲ့ဒေါက်ဆန်းစုကြည်ကရခိုင်ရဲ့ရေနံနဲ့တဘာဝတန်ငွေလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့တရုတ်နဲ့ဂျပန်ကိုတိုက်တွန်းနေပြီးတော့ဒီဒေသကပြဿနာတွေကိုတော့ခတ်ဖို့ပေါ့
For too long, the international community's attention has been focused narrowly on negative aspects related to problems in North Rakhine, rather than
on. ငါကအတိုင်းပိုင်းအယုံဆိုင်နေတာကတော့ရင်းရင်းရင်းနဲ့ဖွံ့ဖြိုးတိုးတက်မှုကိုစောင့်ကြည့်ပြီးနိုင်တဲ့ရခိုင်ပြည်နယ်တွေကအများအပြားတည်ရှိနေတဲ့အလားအလာကောင်းတွေထက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တင်းမာမှုတွေကအမြင့်ကျဉ်းကျောင်းစွာအယုံထားနေကြတာအတော်လေးကြာခဲ့ပြီဖြစ်ပါရဲ့
ဒါမဲ့ရခိုင်ဒေသကပြဿနာတွေကအဆုံးတက်ဖို့အဝေးကြီးလိုပါသေးတယ်။ရခိုင်ဒေသမြောက်ပိုင်းလူခွေချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်နိုင်တဲ့သတင်းတောက်တွေစုံစမ်းစစ်ဆေးသူတွေအဲ့ဒီဒေသကိုဝင်ခွင့်မရပါဘူး။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေလည်းအဲ့ဘက်ကစခန်းတွေမှာလူရည်မတန်တဆများပြားပြီးနေနေကြရပါတယ်။သူတို့ပြန်လာတဲ့အခါမှာနေထိုင်ဖို့အတွက်ကိုတော့ပြက်သွားတဲ့ရွာတွေနေရာမှာအစိုးရကအင်အားတွေပြန်ပြီးအဆောက်အအုံပေးနေပါတယ်။ဒါမဲ့ရခိုင်ဒေသအစ်စ်တွေမှာတော့ဒုက္ခတဲ့စခန်းမှာနေနေရတဲ့ရိုဟင်ဂျာတသိန်းကျော်ဟာခြံစည်းရိုးခတ်ထားတဲ့စခန်းထဲမှာနေနေရတာ9နှစ်ကျော်လာပါပြီ။ရခိုင်တောင်ပိုင်းကြောက်ဖြူမှာတော့နေထိုင်သူအများစုကရခိုင်တိုင်းသားတွေဖြစ်ကြပါသေးတယ်။သူတို့ကြားပြန်တော့လေသူတို့ဒေသရဲ့ရင်းနှီးမြှုပ်နှံမှုအစီအမံကိန်းတွေနဲ့ပတ်သက်လို့ဘာမှမသိရဘူးလို့ပြောပါသေးတယ်။ဒေါ်လာတန်းထောင်ပေါင်းများစွာသုံးတဲ့ရင်းနှီးမြှုပ်နှံမှုမျိုးကနေပြီးအကျိုးအမြတ်ထွက်လာတာမတွေ့ရတော့ပဲလို့ဆိုပါသေးတယ်။ကြောက်ဖြူဒေသကဦးထွန်းလင်က
ဆိုစီမင်းကြီးကကောင်းထူပို့ပြီးပို့တဲ့အခါကျတော့ဒေသခံအလုပ်သမားတွေကချွတ်နေရတယ်မှာအလုံးလုံးကြရတယ်။ဒါလေးကြောက်ဒီထက်ကြောက်ကြီးတွင်ကြောက်ကြီးလိုတယ်တဲတယ်လိုတာပေါ့ကြောက်ကြီးတဲတယ်လိုတွင်ကြတယ်အဲ့ဒါအလုပ်ပေါ့လေ။ဒါပေမဲ့ဤပညာနဲ့ပတ်သက်တဲ့ကိစ္စလူဟာမျိုးကြရင်တော့ကျွန်တော်တို့ဒေသခံလည်းရင်လဲမမောင်းလို့ပြည်ရ။ဒီဒီကြောက်ရင်းရှိအားဖြင့်တော့ဒီလိုဒီချင်းပြကြပါဘူး။သို့တော်လည်းပဲအခုလက်ရှိနေထားမှာကြည့်မယ်ဆိုရင်စဉ်းကြည့်ရတယ်ဆိုတော့ဒေသကျွန်တော်တို့ကလည်းစဉ်းကြလာတယ်။ယောက20ချိုလောက်လည်းပဲအဲ့ဒီစီမံကိန်းပုဂ္ဂိုလ်တရားတွေလည်းပဲလက်စဉ်းကြည့်ရကြတယ
်။ဒီတရုတ်ပိုင်လိုင်းစီမံကိန်းကိုစောင့်ကြည့်ရအဖွဲ့တစ်ဖွဲ့ဖြစ်တဲ့မြန်မာတရုတ်ပိုင်လိုင်းစောင့်ကြည့်ရေးကော်မတီရဲ့အပြောအရဆိုရင်တော့လွန်ခဲ့တဲ့နှစ်အတော်ကြာတွေကတင်ယူထားတဲ့မြေတွေအတွက်လည်းလက်သမားတွေရောကြီးမရကြသေးဘူးလို့ဆိုပါတယ်။ဒီအဖွဲ့ကဦးရဲသိန်းဦးကတော့
ဒီဟာနဲ့ပတ်သက်ရင်လည်းလည်းအတိဆောက်တဲ့ကာလမှာမြေသိမ်းခံမှုတွေမြေသိမ်းခံမှုတွေမှာပုံမှန်ညတာမှုမရှိမှုတွေပေါ့နော်ကုမီကဘူးဘလူပုံစံနဲ့ရောမှမသိရောကြီးကိုလည်းစာချုပ်ထဲမှာရောကြီးနဲ့ပြမရောကြီးနဲ့အတူလားမတူလားမသိပဲဂျာမန်ပဲပေါ့ရောကြီးတွေဟာလည်းပြီးခဲ့တဲ့ပုံမှန်ရောကြီးပဲဆက်ပြီးပုံမှန်ညတာမှုမရှိ
တချို့ကြတော့လေဒီပိုင်လိုင်းနေရာတွေဖက်ပေးရလို့ရောကြီးရပါမယ်အဲ့ဒါကြောင့်ပျက်စီးသွားရတဲ့ကောက်နံကင်းတွေအလုံးအတွက်ရောကြီးလည်းမပေးပါဘူးလို့လေဆိုင်သူဦးလာတင်းကပြောပါတ
ယ်။ဒေါ်သာတိထွက်နေဆူဆူတွိုက်ကြတဲ့ခါအနှိမ်ထွက်နေ။ဒီမှာစပထမဆုံးကကျွန်တော်ဒီအခုပိုက်လေးတုံးကဒီန
ှစ်သူတို့လေဓမာကြီးဒေါ်သာထွက်နေကြတယ်။အခုဆိုရင်ရွှေ့နေတယ်သူတို့ဘာပေးမှလည်းဆိုင်လို့မရတော့ဘူးလို့ပြောသွားခဲ့ပါတယ်။ဒီခါဒီတော့မြေကြီးထဲမှာကဒေါ်လာတန်ထောင်ပေါင်းများစွာတန်တဲ့ရေနံနဲ့တဘာဝတန်ငွေတွေရှိနေတာမလို့ဒါကနေပြအကျိုးအမြတ်တွေဒေတာကလူလူစီရောက်မလာဘူးဆိုရင်တော့ဒီဒေတာကလူတွေလည်းဒါကိုတော့ဘလို့မှအခြေနဲ့ကြမှာမဟုတ်တာသိကြပါရဲ့ရှင်